မြန်မာနိုင်ငံမှာလူခွေနေမှာလူခွေတောင်းဆိုတဲ့လှုပ်ရှားသူတွေကိုယ်တိုင်ဖမ်းဆီးထိန်းသိမ်းခံရပြီးတော့လူခွေချိုးပေါက်ခံရတဲ့အနေအထားဖြစ်နေတယ်လို့အရက်ဖတ်ဖွဲ့စည်းတွေကပြောဆိုလိုက်ပါတယ်။နိုင်ငံသားတွေကိုဒီမိုကရေစီနဲ့လူခွေရေးအခြေခံစံနှုန်းတွေနဲ့အညီလူလက်စွာထုတ်ဖော်ပြောဆိုလှုပ်ရှားခွင့်နေပေးဖို့နဲ့ဖမ်းဆီးချုံနောင်ခံတွေကိုအမြန်ဆုံးပြတ်လွတ်ပေးပါလို့အရက်ဖတ်ဖွဲ့စည်းတွေကတောင်းဆိုလိုက်တဲ့အကြောင်းကျွန်မစုမုံစုစည်းတင်ပြထားတာနားဆင်ပါရှင်။နိုင်ငံတွင်းမှာဒီမိုကရေစီနဲ့လူခွေဖော်ဆောင်မယ်ဆိုတဲ့ရသားဆိုရလက်ထက်မှာလူလွတ်စွာထုတ်ဖော်ပြောဆိုခွင့်လူခုန်တိုက်ခါနဲ့လူသားခွင့်ရတန်းတူညီမျှမှုနဲ့တရားမျှတမှုတွေအတွက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုလှုပ်ရှားသူတွေကိုဖမ်းဆီးတရားစွဲဆိုထောင်ချနေတဲ့လူရတဲ့ချက်ချင်းရပ်တန့်ပေးဖို့နဲ့လူခွေလှုပ်ရှားသူတွေကိုတရားစွဲဆိုထားတဲ့စွဲချက်တွေကိုရုပ်သိမ်းပေးပါလို့ရပ်ဖက်ဖွဲ့စည်းပေါင်း50နီးပါးကစုပေါင်းပြီးတော့သဘောထားကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံမှာလူခွေတောင်းဆိုလှုပ်ရှားသူတွေလူခွေချိုးဖောက်ခံရတဲ့အနေအထားဖြစ်လာနေတဲ့အတွက်အခုလိုရပ်ဖက်ဖွဲ့စည်းတွေကတိုက်တွန်းတောင်းဆိုရတာလို့ဒုမြေကိုရက်ကအထွေထွေတွေ့ရမှုကိုစီသူကပြောပါတယ်
။လက်ရှိမှာလည်းဒီလူခွေရင်းတွေမှာလူခွေရင်းတွေလှုပ်ရှားတဲ့သူတွေကိုဖမ်းပြီးတော့ဒီတရားသဘောင်တွေဆွဲဆိုထားတယ်ပေါ့နော်။အရင်ကျွန်တော်တို့ဒီတီးခဲ့တဲ့ရခိုင်ဖြစ်စဉ်မှာဆန္ဒပြခဲ့တဲ့ကျောင်းသားတွေလည်းထောင်ထဲမှာဟိုတော်တော်များများလည်းကျောင်းနေရလည်းရှိတယ်ပေါ့နော်။တောင်းလျှောက်တဲ့တရားကိုဖိနှိပ်နေတဲ့အနေအထားဆိုတော့ဒီလိုလူခွေရင်းအတွက်တိုက်ပွဲဝင်နေတဲ့လှုပ်ရှားနေတဲ့သူတွေကိုပြန်ပြီးလူခွေရင်းချိုးဖောက်တာဖြစ်တဲ့အတွက်မှုရရုပ်သိမ်းပေးဖို့ပေါ့နော်။ပြန်လုပ်ပေးဖို့ဆိုတာတောင်းဆိုတဲ့အနေနဲ့ကျွန်တော်ဒီနေ့ချက်ကိုထောက်တာပြ
။ပြည်တော်စုဆိုရပြည်နယ်ဆိုရတွေအနေနဲ့နိုင်ငံသားတွေရဲ့အခြေခံနိုင်ငံသားခွေရင်းနဲ့အညီဒန်းလူကြီးများတရားမျှတတဲ့ Federal Democracy စနစ်ကိုတပြေးညီအကောင့်ထဲပေါ်ပါလို့တိုင်းရင်းသားတွေပါပါဝင်တဲ့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုတဲ့အကြောင်းရခိုင်ရက်ဖက်အဖွဲ့အစည်းများကိုရက်ကကိုတက်လှကပြောပါတယ
်မြန်မာနိုင်ငံရဲ့လက်ရှိစတဲ့ဥပဒေဟာတစ်ခက်ဒီမှာတစ်မျိုးဟိုရေကုန်တိုင်းမှာတစ်မျိုးချင်းပင်တွေမှာတစ်မျိုးကချင်မှာတစ်မျိုးပုံစံမျိုးမျိုးနဲ့ကျွန်တော်တို့ဖြစ်တော့ကျွန်တော်တွေ့ရတယ်ပေါ့လေနောက်တစ်ခုကဘာရှိလဲဆိုကျွန်တော်တို့ဒီလက်ရှိဥပဒေတို့ကလည်းကျွန်တော်တို့လက်တလုံးချဟိုအနာမိုက်တွေကလက်တလုံးချအသုံးပြုနေတာလည်းကျွန်တော်တွေ့ရတယ်ဒီမလိုလားအပ်တဲ့ဥပဒေတွေအများကြီးပြဿနာပေါ်နေရှိတယ်ဥပမာ need to see လို့ဆိုအဲ့လိုမျိုးဥပဒေတွေကိုတက်တက်တက်လာမဲ့ဒီအနေနဲ့ကျန်တဲ့ပုံချက်သိမ်းဖို့အထားတွေကိုကျွန်တော်တို့အနေနဲ့လိုရဲဆိုတာကတော့ဒီကဖြစ်တော့ဆရာဖြစ်ပါလေ။သူကနေနဲ့ကလည်းတောင်းဆိုပြောဆိုနေကြတဲ့လူတွေရဲ့အဆင်ပြည်သူတွေရဲ့အဆင်တွေကိုနားထောင်ဖို့နားလည်ဖို့တရားမျှတမှုတွေပို့ပြီးတော့ဖြစ်လာအောင်ဟိုလှုပ်ဆောင်ပေးဖို့ဆိုတာဒါကိုကျွန်တော်တို့လူတွေပေါ့လေအဲ့လိုမျိုးကျွန်တော်ဖြစ်အောင်လည်းကျွန်တော်စိုက်ပြင်းပါတယ်ပေါ့
။မကြခင်မှာကျင်းမာရမယ့်လွှတ်တော်တွေကနေလဲဒီမိုကရေစီခြေကစံနှုန်းတွေကိုဖိနှိပ်ဖောက်ပြက်ထားတဲ့ဥပဒေတွေကိုပြန်လည်ပြုပြင်ပြင်ဆင်ဖြတ်သိမ်းပေးပါလို့တောင်းဆိုတဲ့အကြောင်းဒုမြေကွန်ရက်ကကိုစီသူကပြောပါတယ်
။ဟိုဒီမိုကရေစီလို့တော့ပြောတယ်ဒါပေမဲ့ဒီမိုကရေစီနဲ့မညီမျှစွာပဲတရားတဲ့ပုံမှတ်တွေပေါ့နော်။အဲ့ဒီတရားတဲ့ပုံမှတ်တွေနဲ့ဆွဲဆိုတဲ့ဟာတွေဖြစ်နေတဲ့အတွက်ဒီဥပဒေတွေပြင်ဆင်ရေးကြတဲ့ရည်တွေလှုပ်ဖို့ဆိုတာမျိုးပို့ပြီးတော့ကျွန်တော်တို့ဟိုဟိုစောင်းတယ်နေပေါ့နော်ပြင်ဒီတရားဆွဲဆိုခံထားရတဲ့ကျွန်တော်တို့ဒီရဲဘော်တွေရဲ့ပြင်ဒီထောက်ပေးချေကြခံထားရတဲ့တက်ကြွလှုပ်ရှားသူတွေကိုပြန်လုပ်ပေးဖို့ပေါ့
နိုင်ငံတော်အစိုးရအနေနဲ့လက်ရှိဖမ်းဆီးထားတဲ့ရခိုင်ပြည်နယ်စစ်တွေကလူခွေလှုပ်ရှားသူတွေចောင်းသားတွေအပြင်နိုင်ငံတော်ဝန်မှာဖမ်းဆီးထောင်ချရေးယူထားတဲ့နိုင်ငံရေးကျင်းသားတွေကိုအမြန်ဆုံးလွှတ်ပေးဖို့နဲ့အခြေခံလူခွေတွေကိုလေးစားလိုက်နာဖို့အရက်ဖတ်ဖွဲ့စည်းတွေဘက်က2022ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ကစုပေါင်းတောင်းဆိုတဲ့သဘောထားကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်ကျွန်မစုမမ